မြန်မာနိုင်ငံကစီးပွားရေးချက်ချရန်ကုန်မြို့မှာရက်စစ်မီတာကားတွေ3စတူကောက်ခံဖို့ရန်ကုန်တိုင်းအစိုးရကစီစဉ်နေတဲ့အကြောင်းသတင်းတွေထွက်ပေါ်နေတာမမှန်ဘူးလို့ရန်ကုန်တိုင်းအစိုးရတာဝန်ရှိသူတယောက်ကပြောပါတယ်။ရန်ကုန်တိုင်းရက်စစ်တပ်အားဖြန့်ဖြူးရေးတာဝန်ရှိသူတွေကတော့မီတာကားတွေတိုးမြှင့်ကောက်ခံဖို့လိုအပ်နေတယ်လို့လည်းပြောဆိုခဲ့တာပါ။အပြည့်ဆုံးကိုရန်ကုန်ကနေ VOE သတင်းမြန်မာပိုင်းသတင်းတောက်မိခသတင်းပေးပို့ထားပါတယ်ရှင်
။ရက်စစ်မီတာကားတွေသုံးစတိုးကောက်ဖို့ရန်ကုန်တိုင်းဝန်ကြီးချုပ်ကစီစဉ်နေတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့ရကအင်တာနက်လူမှုကွန်ရက်ပေါ်မှာဝေဖန်သံတွေထွက်ပေါ်လာပြီးတဲ့နောက်ဒီသတင်းတွေမမှန်တဲ့အကြောင်းရန်ကုန်တိုင်းလျှက်စစ်ဆက်မှုလက်မှုနဲ့လမ်းပန်းဆက်သွယ်ရေးဝန်ကြီးဒေါ်နီလာကျော်ကချက်ချင်းလိုလိုသူ့ရဲ့လူမှုကွန်ရက်စာမျက်နှာပေါ်ကနေတုံ့ပြန်ခဲ့ပါတယ်မြန်မာနိုင်ငံကုန်တယ်ကြီးများနဲ့ဆက်မှုလုပ်ငန်းရှင်များအသင်းချုပ် UMS CCI မှာဒီကနေ့ပြုလုပ်တဲ့လျှက်စစ်နဲ့စွမ်းအင်ဖွံ့ဖြိုးတိုးတက်ရေးဆွေးနွေးပွဲမှာလည်းထပ်မံရှင်းလင်းပြောကြားခဲ့တာပ
ါဒီတာကတိုးတက်ကောက်လို့ရဆိုရင်ကိုစိတ်ချလိုက်တိုးတက်ကောက်လို့ရတာမှာမီလန်ပေါင်းဆုံးနဲ့အချက်အလက်ပေါင်းဆုံးနဲ့ပြီးနိုင်ပြီးတော့တွေ့ချက်ပြီးတော့အပြေချာနေတာဖြစ်ပါတယ်အိုင်ဘုံနဲ့အကြောင်းချက်တွေရှိရမယ်အဘိလောအင်္ဂလာနေရှိရမယ်။ဒီပေါ်မှာအခြေခံပြီးတော့သနေတရားနဲ့တွက်ချက်ထားတာဖြစ်ရမယ်။အဲဒီလိုမျိုးတွေနဲ့တွက်ချက်နေတာဖြစ်တာ။ဒီလိုမျိုးလွယ်လွယ်ကူကူပေါ့အကြီးဆုံးကြောက်တာနဲ့မှလည်းမပါခဲ့ပါဘူး။ဒီလုံးစားဆိုတဲ့စကားတော့အဲဒီရနေပြီ။အခုဘက်ကနေစာပြီးတော့ဝဲသွားတယ်လို့ပြောတာ။ဒီလုံးစားဒီကားကလုံးစားနေမယ်ဆိုတဲ့
မီတာကားတွေ3စားလောက်တက်မယ်လို့ဝန်ကြီးချုပ်အနေနဲ့ပြောဆိုခဲ့ခြင်းမရှိဘူးလို့ညင်းဆိုခဲ့ပေမဲ့စီစဉ်နေတာမျိုးရောရှိမရှိဆိုတာကိုတော့တိတိကျကျမပြောခဲ့ပါဘူး။ရန်ကုန်တိုင်းရဲစစ်တပ်ဖြံပြူးရေးအဖွဲ့ကတော့လက်ရှိချိန်မှာအရှုံးခံထုတ်လုပ်နေရတဲ့လျှက်စစ်အတွက်ရောလိုအပ်ချက်အတိုင်းပြည့်မီအောင်ထုတ်ဖို့အတွက်ပါမီတာကားတွေတိုးမြှင့်ကောက်ခံသွားဖို့လိုတယ်လို့ပြောပါတယ်။ဒါပေမဲ့ညှိနှိုင်းမှုတွေပြုလုပ်နေသေးပဲလို့ရန်ကုန်တိုင်းလျှက်စစ်တပ်ဖြံပြူးရေးအဖွဲ့ကဥက္ကဋ္ဌဦးမောင်မောင်လက်ကပြောဆိုလိုက်ပါတယ
်ဒီတိတိကျကျတဲ့ဈေးနှုန်းဖြစ်ပါပါเนาะအဲ့ဒါကပြည်သူကညှိချက်ဆုံးဖြတ်ရမှာဖြစ်ပါတယ
်လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကဒုဝန်ကြီးဒေါက်တာထွန်းနိုင်ကတော့ရန်ကုန်တိုင်းလျှက်စစ်ကဏ္ဍအတွက်ပြည်အောင်စုအစိုးရကနှစ်စဉ်ကျပ်450ဘီလီယံခန့်စိုက်ထုတ်သုံးစွဲနေရပြီးလျှက်စစ်တပ်အားတယူနစ်ရောင်းရာတိုင်းငွေ23ကျပ်အရှုံးပေါ်နေတယ်လို့ပြောဆိုလိုက်ပါတယ်
အတော်ကြီးဒီနိုင်ငံတော်ကဒီနှစ်စဉ်စိုက်ထုတ်ပေးရမယ်ဆိုရင်ဒီလိုမျိုးဖြစ်ပြီးဦးပြီးတော့ဝင်ကြီးကြီးကျက်စစ်တာကလည်းခုခုလေးကပုံနည်းဝင်လာဖြစ်ပါတယ်အဲတော့တတိယဖြစ်လက်ရှိကျက်စစ်တာကလက်ရှိသုံးပြုနေကြတဲ့ဒီပြည်သားများကမိမိတို့သုံးပြုနေတဲ့ကျက်စစ်တွေအမှန်ကုန်ကြသည်ဒီပြည်ပေါ်မှာလည်းမမှန်ကန်ပြီးချင်တယ်မိမိစားလုံးလိုက်တာမိမိအတော်ကြီးလည်းကမိမိတကယ်တောင်းရင်တောင်းရင်ကျေရတဲ့နိုင်ငံကြီးသားရဲ့ဒီကားရဲ့စစ်စစ်တခုပြောင်းတယ်လို့ကျေးဇူးပါဘာမိမိတုံးဆွဲတဲ့ကြာတော့တက်စစ်ကတုံ့ကြည့်လို့မိမိကိုယ်တိုင်ပြချည်ရဲတဲ့တတိယဝေးသွားဖို့လိုအပ်နေဖြစ်ပါတယ်
ရန်ကုန်တိုင်းအစိုးရကတော့လက်စစ်တအားကုန်ကြစေအတွက်ကောင်းပြီးဖို့မီတာကတိုးကောက်ဖို့အပါအဝင်အခြားနည်းလမ်းတွေနဲ့ပါအပြေရှားဖို့စီစဉ်နေတာပါရန်ကုန်မှာဒါမကတနိုင်ငံလုံးမှာပါအလားတူမီတာကတွေတိုးမြင့်ကောက်ခံလာနိုင်ပါတယ်လုပ်ငန်းရှင်တအုပ်ဖြစ်တဲ့နီဗန်လျက်စစ်လုပ်ငန်းက Managing Directorဒေါက်တာအောင်သိန်းကတော့လျှက်စစ်မီတာကတိုးမြင့်ကောက်ခံတဲ့အစီအစဉ်နဲ့ပတ်သက်ပြီးသူ့အမြင်ကိုခုလိုပြောဆိုလိုက်ပါတယ်
။ဟိုတိုးမြင့်ကောက်လိုက်ရင်ဟိုကဒီတစ်ခုတည်းနဲ့တော့ဟို problem တစ်ခုလုံးကို solve လုပ်နိုင်မှာမဟုတ်ဘူး။တိုးမြင့်ကောက်ရင်အရှုံးနည်းနည်းသက်သာသွားမယ်။အရှုံးနည်းနည်းသက်သာတဲ့အတွက်ကြောင့်သူကဟို invest ပြန်လုပ်နိုင်တယ်။အရှုံးများနေရင်သူကဟိုဒီထပ်ပြီးတော့ဒီတက်စစ်တာအားတွေတိုးချက်ထုတ်လုပ်ဖြန့်ဖြူးလို့အတွက်ဟိုဂျင်းကြီးတို့ပတ်ဆံကသူကပြည်တော်စုအစိုးရကစီရပဲလက်ဖြန့်တောင်းရမယ်နေတာဖြစ်တယ်။အားလုံးနားလေလက်ဖြန့်သဘောတူတဲ့ဟိုလမ်းကြောင်းကိုရွေးပြီးသွားကြမယ်ဆိုရင်ဒီပြည်ပြည်ကြောင်းလဲမှာအာအောင်မြင်ဖြစ်သွားမယ်
။ရန်ကုန်တိုင်းအစိုးရဘက်ကတော့မီတာကားတွေအရှုံးပေါ်နေတာနဲ့ပတ်သက်ပြီးလာမယ့်တိုင်းလွတ်တော်အစည်းအဝေးမှာတင်ပြသွားဖို့စီစဉ်ထားပါတယ်။ဒီပြင်ဒီကိစ္စကိုပြည်အောင်စုအစိုးရထံကိုပါဆက်လက်ပြီးတင်ပြသွားဖို့လည်းရှိနေပါတယ်ရှင်။